ဒီမိုကရေစီလမ်းကြောင်းပေါ်သွားနေတဲ့မြန်မာနိုင်ငံမှာနောက်ထပ်အရေးပါတဲ့မှတ်တမ်းတစ်ခုကိုရောက်နိုင်ခဲ့တဲ့အတွက်မြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကပြောကြားပါရယ်စိန်ခေါ်မှုတွေအများအပြားရှိနေသေးတဲ့မြန်မာနိုင်ငံကပိုပြီးဒီမိုကရေစီနီးလမ်းကျငြိမ်းချမ်းသာရွားပြောတဲ့လမ်းစီဆက်သွားတဲ့နေရာမှာအမေရိကန်ပြည်ထောင်စုကမိတ်ဆွေမိတ်ဖက်အနေနဲ့ဆက်လက်ပြီးတော့မြန်မာပြည်သူတွေနဲ့လက်တွဲမယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်မြန်မာနိုင်ငံအခြေစိုက် USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီဌာနညွှန်ကြားရေးမှူး Ella Graves နဲ့အတူရန်ကုန်မြို့ရဲကမဲယုံတချို့ကိုလေ့လာခဲ့တဲ့တန်ယုံယာယီတာဝန်ခံ Juan Cardino ကလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသက်ဝင်နေတာမြင်ရတာကောင်းမွန်လာတယ်လို့ပြောကြားကြောင်းတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာ COVID ကပ်ရောဂါကြောင့်စိန်ခေါ်မှုတွေရှိနေတဲ့ကြားကရွေးကောက်ပွဲမှာမဲပေးသူတွေများပြားတာနဲ့ရွေးကောက်ပွဲကိုငြိမ်းချမ်းစွာကျင်းပနိုင်ခဲ့တဲ့အပေါ်မှာ EU ဥရောပတမကကလည်းကြေညာချက်ထုတ်ပြန်ချီးကျူးထားပါတယ် November 10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့နောက်ထပ်မှတ်တမ်းတစ်ခုဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေကို EU ကဟိုးရင်တွေကထောက်ခံနေကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်ရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံထဲမှာလူမျိုးရေးဘာသာရေးလူနည်းစုတွေအလုံးနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးတွေရရှိနိုင်ရေးအတွက်ကိုလည်း EU အဖွဲ့ဝင်တွေကတောင်းဆိုကြောင်းလည်းဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရကတော့လက်မခံပါဘူးမြန်မာပြည်သူတွေခက်ခက်ခဲခဲရရှိထားတဲ့မဲပေးနိုင်ခွင့်နဲ့ပြည်သူအများအပြားပါဝင်မဲပေးခဲ့တာမြင်ရတဲ့အပေါ်မှာဝမ်းသာတယ်လို့ဗြိတိန်အစိုးရကလည်းကြေညာချက်ထုတ်ပြန်ပါတယ်။စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ပြောင်းနေတဲ့မြန်မာနိုင်ငံမှာ2020ရွေးကောက်ပွဲဟာထူးခြားတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့ဗြိတိန်နိုင်ငံသားရဲ့ဌာနအာဆဒေသဆိုင်ရာတာအမတ်ကြီး Nigel Adams ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာပြည်သူတွေလိုလားတဲ့ငြိမ်းချမ်းရေးနဲ့ပြည့်ဝတဲ့ဒီမိုကရေစီစနစ်အတွက်ဗြိတိန်နိုင်ငံကဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့ကြေညာချက်ထဲမှာပြောကြားထားပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတရားဝင်မဲရလတ်တွေကိုစတင်ကြေညာနေရမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေရအများစုမှာအနိုင်ရနေပုံရပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးအောင်မှာဖြစ်ပါရဲ့ရှင်။